မကွေးတိုင်းပေါင်းမြို့နယ်ကုတ်ကိုစုကျေးရွာမှာစစ်ကောင်စီထောက်ခံတဲ့ပြူစောထီတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်အင်ဘတ်ကွေးမှာလည်းလက်နက်ကြီးထိမှန်လို့အရသာထိခိုက်ဒဏ်ရာတွေရှိခဲ့ပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းတွင်းကတိုက်ပွဲအခြေအနေတချို့ကိုသတင်းပေးပို့ထားတာကိုတော့မတ်မြသစင်အောင်ကပြောပြမှာပါ။
မကွေးတိုင်းပေါင်းမြို့နယ်ကကုတ်ကိုစုကြီးရွာမှာ February 22ရက်မနက်4နာရီလောက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီထောက်ခံတဲ့ပြူစောထီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဟာမနက်9နာရီခွဲထီ3နာရီကျော်ကြာမြင့်ခဲ့ပြီးတော့မနက်7နာရီလောက်မှာစစ်တပ်ကရဟတ်ရင်နစီနဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတူကပြောပါတယ်။
ကျွန်တော်တို့မနက်4နာရီတုန်းကစပြီးသားပြူရွာဝန်းလေးနဲ့အလားမနက်ကျ4နာရီလာပြစ်ပြီးပြီးမှာလေလေပြေပါမနေ့ကရှစ်ခွဲလောက်မှလေရလာပြီးသွားတယ်ဗျ။အဲဒီကျွန်တော်တို့ဒီသူတို့ရဲ့ဒီဟွာပေါ့ဒီကုတ်ကုစုနဲ့ပတ်ဝန်းကျင်သားကြီးပေါ့သူတို့ကကုတ်ကုစုကိုကျွန်တော်တို့ဒီကစီဒီအဖော်ကြီးကဝင်းမှပြူရောင်ဝင်းပြင်နေတာ။ဒီရပြက်ခတ်ချေကနိုင်ဝက်လောက်တော့ကြာမယ်ဗျ။ဒီကတော့တော့ခုပြစ်သွားပြီကျွန်တော်တို့ကျန်နေတိုင်းကြတော့ဘောင်းဘောင်းဘောင်းနဲ့အကုန်းကိုရဲတာတော့ဝုန်းနေကြတယ်
ကုတ်ကိုစုရွာဟာစစ်တပ်အပိထောက်ခံတဲ့ပြူစောထီကြီးရွာဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ်။ဒါကြောင့်ကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်တာလို့ယူဆကြပါရယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ညနေမှာကုတ်ကိုစုကြီးရွာအနီးကရေပြာကြီးရွာမှာစစ်တပ်ကအင်အားဖြည့်တင်းနေပြီးနေမီရှင်းလင်းမှုလှုံ့ဆော်နေတယ်လို့ဒေသခံတွေကပြောပါရယ်
။ရေပြာကိုရောက်နေပေါ့ရေပြာဆိုတာကတောင်မျိုးနယ်ရဲ့ဒီရပ်ကန်ရှိတဲ့ရွာပေါ့အဲ့မှာစစ်သားကားမသိနဲ့စစ်သားပေါင်းအယောက်ဦးရေ90လောက်ခမပေါ့အခုရေရွာကိုရောက်နေဒီပေါင်းစစ်သားပေါင်း90ပေါ့အဲ့လို
တိုက်ပွဲကြောင့်အနီးနားကြီးရွာကဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးစစ်တပ်ကနေမီရှင်းလင်းလုပ်လာမှကိုစိုးရိမ်နေပါတယ်ဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လေ February 27ရက်ညပိုင်းကအင်ဘတ်ကြီးရွာလေးကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်အရသာ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲပစ်ခတ်တာလို့ဒေသခံတူကပြောပါတယ်
။ညကပေါ့နော်7နာရီကျော်လောက်ကနေပြီးတော့အင်ဘတ်ရွာလေးကိုကျွန်တော်လက်နက်ကြီးနဲ့ထုတာပေါ့လေ။လက်နက်ငယ်တွေနဲ့လည်းရမ်းပစ်တယ်ပေါ့။သူကလက်နက်ငယ်ဖန်ပြီးတော့30ရွယ်မျိုးသားတဦးကအဲ့မှာကျွန်တော်တို့ပေါ့ဘုံပိုင်းလေပေါ့နော်အသက်60လောက်ရှိတဲ့ဒုသမီးကြီးကအိမ်ထဲမှာထိုင်းနေတာပေါ့နော်အိမ်ထဲမှာထိုင်းနေတာကိုအိမ်ထဲကြပြီးတော့အဲနောက်ကျောဟိုမှန်သွားတယ်ပေါ့နော်စိုက်ပွဲနဲ့ဖြစ်ပွားခြင်းမရှိဘူးဒါပေမဲ့သူတို့ကဒီအင်းမကကိုလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ထုနေထုပုံမှန်လို့ထုကြတယ်ပေါ့နော
်2021ခုနှစ်တုန်းကလည်းလက်နဲ့ကြီးတွေပြစ်ခတ်ပြီးအင်းဘက်ရွာတွေကိုလက်နဲ့ကြီးတွေနဲ့ကြားရောက်ပောက်ကွဲခဲ့လို့အမျိုးသားတဦးသေဆုံးခဲ့ပါတယ်အင်ဘက်ကြီးရွာဟာစစ်တပ်နေမည်ရှင်းလင်းမှုအတွင်မှမီးနှကြိမ်ရှို့ခံခဲ့ရပြီးနေအိမ်200ကျော်မီးလောင်ဆုံးရှုံးခဲ့တဲ့ကြီးရွာလေးဖြစ်ပါရဲ့ရှင်။